အဖွဲ့ဝင်90ပါဝင်တဲ့ခုံအဖွဲ့ကမူကြမ်းရေးဆွဲထားတဲ့အီဂျစ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ကိုအတည်ပြုလိုက်ပြီးတော့ရှေ့လာမဲ့လမှာမဲဆန္ဒရှင်တွေကိုချပြမှာဖြစ်ပါတယ်။အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လတုန်းကတမရမိုဟာမက်မော်စီဖြုတ်ချခဲ့ပြီးတဲ့နောက်ပိုင်းမှာဒီမိုကရေစီစနစ်နဲ့အုပ်ချုပ်ရေးစီကိုပြန်သွားဖို့ဖြစ်တယ်လို့ဆိုပါတယ်။အခြေခံဥပဒေမူကြမ်းဟာမိုဟာမက်မော်စီအစိုးရရဲ့အစ္စလာမစ်အယူဘက်ကိုရိမ့်တဲ့အခြေခံဥပဒေကိုအစားထိုးမှာဖြစ်ပါတယ်။အခုလိုအတည်ပြုပြီးတဲ့နောက်တနေ့တနင်္လာနေ့မှာကိုင်ရိုမြို့တော်တီဟီရာရင်ပြင်မှာဆန္ဒပြကြတဲ့သမရဟောင်းမိုဟာမက်မော်စီပေါ်ထောက်ခံသူတွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကြမ်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့မှာရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေပေါ်ဆန္ဒပြသူတွေကအံ့အသင့်တွားခဲ့ရတယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့ကဒါဇင်နဲ့ချီတဲ့မျက်ရည်ပုံးတွေဆန္ဒပြလူအုပ်အတွင်းပစ်သွင်းနေချိန်မှာပဲချက်ချင်းဆိုသလိုလက်နက်တွေတပ်ဆင်ထားတဲ့ရဲနဲ့စစ်တပ်ကမော်တော်ယာဉ်တွေအခင်းဖြစ်တဲ့နေရာကိုရောက်လာခဲ့ပါတယ်။မစ္စတာမော်စီပေါ်ထောက်ခံသူတွေကသူ့ကိုယာရုပြန်လဲအနှင်းပေးဖို့အတွက်နေ့စဉ်ရက်ဆက်ဆိုသလိုဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ